င်္ဂလာမနက်ခင်းပါရှင် VOA American အသံရဲ့2012ခုနှစ်ဒီဇင်ဘာလ12ရက်မနက်ပိုင်းတိုးချဲ့အစီအစဉ်ကိုစတင်နေပါပြီ။လှိုင်းနိုမီတာ24လှိုင်းနိုမီတာ32 40လှိုင်းလမ်မီတာ190တို့ကပါအသံလွှင့်ပေးသွားမှာပါရှင်။ဒီတိုးချဲ့အစီအစဉ်မှာတော့ဗုဒ္ဓဟူးနေ့မနက်ခင်းတိုင်းနားဆင်နေကြ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့အင်္ဂါနေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လှိုင်းအစီအစဉ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်။ဒေါခင်မျိုးသက်ကစီစဉ်ထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမှာ2012ခုနှစ်ကုန်ဖို့နီးလာလေလေနိုင်ငံရေးပါတီကြီးနှစ်ခုကြားမှာနိုင်ငံရဲ့ငွေကြေးပြဿနာအဖြေမထုတ်နိုင်သေးတဲ့အပေါ်မှာစိတ်မအေးရလေလေဖြစ်နေတဲ့ကိုအောင်လင်းရဲ့
ဟုတ်ပါတယ်။သမ္မတဥပမာနဲ့ Republican Party ကအောက်လွှတ်တော်ဥထာကျွန်ပင်နာရုံတော်မှာတလားလောက်အတွင်းမှာပထမဆုံးအခြေပြန်ပြီးတော့တင်းငွေတွေနေမှာနည်းနည်းချင်းဆိုင်ဆွေးနွေးခဲ့ပေမဲ့လည်းရေးရအဖြေရတော့ဘာမှမရခဲ့ဘူးလေဒေါက်ကင်မြစ်တဲ့
ဒါဆိုရင်သမ္မတအိုဘားမားလှုပ်ချင်နေတဲ့အမေရိကန်လူချမ်းသာတွေစီကအခွန်တိုးကောက်ပြီးရာသုံးငွေလုံငွေပြနေတာကိုရှော့ချဖို့ကိစ္စကိုမလုပ်နိုင်သေးဘူးပေါ့သမ္မတဘုတ်လက်ထက်တုန်းကတနှစ်ဝင်ငွေ2,000,000အထက်ရတဲ့သူတွေရော2,000,000အောက်ရတဲ့သူတွေကိုပါအခွန်လျှော့ပြီးကောက်ခဲ့တာမို့သူက2,000,000အထက်ရတဲ့သူတွေစီကနေအခွန်တိုးပြီးကောက်ဖို့ပြောနေတာမလား
ဟုတ်ပါတယ်ဒါပေမဲ့လွှတ်တော်က Republican အမတ်တွေကတော့တကယ်လို့သာလူချမ်းသာတွေပေါ်မှာအခွန်တွေပိုတိုးကောက်မယ်ဆိုလို့ရှိရင်အလုပ်ကံတွေဖန်တီးရေးမှာထိခိုက်နိုင်တယ်ဆိုပြီးတော့ကန့်ကွက်နေတာလေဒါကြောင့်လဲသမ္မတဥပမာလိုချင်တယ်လို့အခွန်ဖန်တာငွေကိုဒေါ်လာတန်ပေါင်း1,600လောက်အစားထောက်ဝက်လောက်ဖြစ်တဲ့ဒေါ်လာတန်ထောင်ပေါင်း800လောက်ပဲကောက်ခံတင်တယ်ဆိုပြီးအဆိုပြုနေတာ
ဒီလို Democratic Party ကကြီးစိုးတဲ့အထက်လွှတ်တော်ကနေအတီးပြုတ်ထားတဲ့အလင်းလက်တန်းစား American လူထုအတွက်အခွန်တွေလျှော့ပြီးကောက်ဖို့ဥပဒေကို Republican Party တွေကြီးစိုးတဲ့အောက်လွှတ်တော်ကနေသဘောတူးလာအောင်သမ္မတ Obama ကရော Democrat လွှတ်တော်ကအမတ်တွေကပါ PR တွေပေးနေကြတော့မယ်လေ
Will they cooperate with Democrats or will they force us to lurch from one crisis to the next in 2013 as they did in 2011 and 2012
ဒီမိုကရက်တစ်နဲ့ပူးပေါင်းလုပ်မလားဒါမှမဟုတ်ရင်2017 2012တွေတုန်းကလိုလုတ်ခဲ့ဘူးတဲ့ပြဿနာတွေအတိုင်း2013မှာထပ်ပြီးပေါ်အောင်လုပ်ကြအောင်မလားဆိုပြီးတော့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်တဲ့ဒီမိုကရက်ပါတီကဟယ်ရီကလွှတ်တော်ထဲမှာပြောခဲ့တာပ
ါသမ္မတအိုဘားမားကလည်းတနင်္လာနေ့တုန်းကမော်တော်ကားပစ္စည်းစက်ရုံနဲ့အများကြီးရှိတဲ့အမေရိကန်အနောက်အလယ်ပိုင်းဒေသကမီရှိဂန်ကိုသွားပြီးလူလက်တန်းစားအလုပ်သမားတွေနဲ့တွေ့ပြီးမဲဆွယ်တဲ့ပုံစံမျိုးဟောပြောပွဲတွေလုပ်ကတွေ့ရတယ်လေ
ဟုတ်ပါတယ်သမ္မတကတော့ဒီပြီးခဲ့တဲ့လာတယ်မှာရွေးကောက်ပွဲမှာသူနိုင်ပြီးကလေးကသူလိုချင်တဲ့သဘောတူညီချက်ရအောင်ဆိုပြီးမဲဆွဲတဲ့ပုံမျိုးပြောခဲ့တာအခုဆိုရင်နှစ်ခါရှိနေပါပြီအမေရိကန်နိုင်ငံရဲ့စီဝါရေးဟာအောက်ခြေအခိုင်းမှာအောင်မြင်မြင်နဲ့ကြီးထွားလာမယ်ဆိုပြီးပြောခဲ့တယ်လို့ပဲအတိုက်ခံ Republican တွေနဲ့သဘောတူညီမှုရအောင်လုပ်ချင်ပေမဲ့လိုအပ်တဲ့စီဝါရေးရင်းနှီးမြှုပ်နှံမှုကိုမထိခိုက်ရလေအောင်ချင်းဝင်ရှာညှိနှိုင်မယ်အစီအစဉ်ပဲဖြစ်စေချင်တယ်ဆိုပြီးပြောပါတယ
် I'm willing to compromise a little bit but if we're serious about reducing our deficit we've also got to be serious about investing in the things that help us grow
ရှော့တင်နေတဲ့ပပတော့လုံးချင်လုံးနိုင်နေဒါပေမဲ့တင်နေတဲ့အကျွေးတွေကိုတော့တကယ်ရော့သွားစေချင်နေဆိုရင်နိုင်ငံမှာပြန်ပြီးတိုးတက်ဖွံ့ဖြိုးလာမယ့်ကိစ္စတွေမှာရင်းနှီးမြှုပ်နှံမှုတော့အသေးချာလုပ်ဖို့လိုတယ်ဆိုပြီးသမ္မတအိုဘားမားကပြောသွားတာပ
ါဒီတစ်ပတ် ABC ရုပ်သံက This Week ဆွေးနွေးခဲ့မှာလဲ Republican Party ကအောက်လွှတ်တော်အမတ် Jeff Hasenlin ကသမ္မတအိုဘားမားရဲ့အခွန်တိုးကောက်မဲ့ကိစ္စကိုအပြင်းထန်ကြီးပြောနေပေမဲ့နောက် Republican အမတ်တယောက်ဖြစ်တဲ့အထက်လွှတ်တော်အမတ် Tom Coburn ကတော့အမေရိကန်နိုင်ငံမှာကျုံနေရတဲ့ပြဿနာတွေကိုတကယ်ပဲဖြေရှင်းနိုင်မယ်ဆိုရင်တော့ဒီလိုအခွန်တိုးကောက်တာကိုလက်ခံမှလို့ပြောခဲ့တယ်လေ။ဒါပေမဲ့အမေရိကန်နိုင်ငံမှာအစိုးရအသုံးစီလုံငွေပြနေတာဟာတစ်နှစ်ကိုဒေါ်လာသန်းပေါင်းတောင်းနဲ့ချီးပြီးရှိနေတာမို့ဒီလိုအခွန်တိုးပြီးကောက်ရုံနဲ့တော့ပြဿနာဟာပြေလည်သွားဖို့မရှိဘူးလို့လည်းပြောခဲ့ပါတယ
်။ဟုတ်ပါတယ်တကယ်လို့သာလွတ်တော်အမတ်တွေချာမှဒီကျွေးမီပြဿနာအတွက်သဘောတူညီချက်မရဘူးဆိုရင်တော့လာမယ့်နှစ်ဆန်းဇန်နဝါရီလ1ရက်နေ့ကနေစပြီးတော့အားလုံးတွေခုနှစ်တိုးလာရမှာဖြစ်သလိုအသုံးစရိတ်တွေဖျက်တောက်တာတွေလည်းကျုံလာရတာမှာဖြစ်ပါရဲ့ဒီတွင်လည်းအမေရိကန်နိုင်ငံမှာနောက်တစ်ချို့ငွေကြေးကတ်ဆိုက်တဲ့အခြေအနေမျိုးဖြစ်လာနေတာမို့စီးပွားရေးသမားတွေကလည်းတုံ့တက်နေကြတာဆိုတော့ဒီသတင်းပတ်အတွက်ကတော့အမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစရာကဏ္ဍကိုဒီလောက်နေပဲရန်နာလိုက်ကြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါကောင်းပြီ
ဒေါက်ခင်မျိုးသက်စီစဉ်ပြီးကိုအောင်လွင်ဦးနဲ့အတူအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ဆက်ခဲ့တာပါရှင်။အခုကတော့အင်္ဂါနေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လှိုင်းအစီအစဉ်ကိုထုတ်လွှင့်ဖို့အလှည့်ရောက်ပါပြီ။ကိုဇော်ဝင်းလှိုင်ကစီစဉ်ပြီးထုတ်လုပ်သူမအေးတန်တော်ကျော်နဲ့အတူတင်ဆက်ပေးထားပါရှင်။
မင်္ဂလာပါခင်ဗျာ VOA ဒေယလီလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့မှာတော့မြန်မာမြင့်ဆက်သွေးနိပညာတွေအတူတူအပြိုင်ဆိုင်တိုးတက်နေကြတဲ့ဒီကနေ့ခေတ်ကြီးမှာဒီပြည်ပပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာပြည်အတွက်ဆက်သွေးနိပညာနဲ့ဒီအခန့်ကဏ္ဍဘလောက်အရေးပါတယ်ဒီတချို့နိုင်ငံတွေမှာပြောကြတာတော့ဒီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာပြောကြတာတော့ information is the most valuable commodity ဆိုပြီးတော့ဒီသတင်းအချက်လတ်ဟာတန်ဖိုးအရှိဆုံးကွန်ပစ္စည်းဖြစ်တယ်ဆိုပြီးတော့တမပြောဆိုလေးရှိကြတော့ဒီဟာနဲ့ပတ်သက်ပြီးတော့ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာရောဘလောက်ထိအရေးပါမလဲပို့ပြီးတော့များအရေးပါပါတခြားနိုင်ငံတွေရဲ့လိုအပ်မလားဆိုတာကိုဆွေးနွေးကြဖို့ဖြစ်ပါတယ်ဒီကနေ့ပင်တိုင်းဆွေးနွေးဖို့အတွက်ကျွန်တော်တို့88မျိုးဆက်ကြောင်းသားကောင်းဆောင်တူဦးဖြစ်တဲ့ကိုကိုကြီးနဲ့ကျွန်တော်တို့ဘလော့ဂါကိုနေဖုန်းလတ်တို့ကိုကျွန်တော်တို့ဖိတ်ကြားထားပါတယ်။တခြားပါဝင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်ခင်ဗျာ။ပထမဆုံးတော့ကျွန်တော်ကိုနေဖုန်းလတ်ကိုအရင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ဒီပြီးခဲ့တဲ့အာဆီယံကောင်းဆောင်မှုတရားဖိုရမ်အစည်းအဝေးအတွင်းမှာဒီအမျိုးသားစီမံကိန်းနဲ့ဖွံ့ဖြိုးတိုးတက်ရေးဝန်ကြီးပြည်ထောင်စုဝန်ကြီးဒေါက်တာကန်စောကပြောသွားတာဒီဖုန်းခေါ်ဆိုမှုနဲ့ဒီအင်တာနက်အမြန်နှုန်းတွေကို2013ခုနှစ်နစ်ဆန်ကစပြီးတော့နိုင်ငံတကာစံနှုန်းအတိုင်းတိုးမြင့်ပေးဖို့သူတို့လှုပ်ဆောင်ပေးသွားမယ်လို့ပြောတယ်။ဆိုတော့ကိုနေဖုန်းလအဲ့ဒါကိုများသတိထားမိသလားမသိဘူး။နိုင်ငံတော်အစိုးရကဘယ်လောက်ထိများသူတို့လှုပ်ဖို့ကြံစီထားသလဲဆိုတာကိုလေ
။လုပ်မယ်လို့ပြောရအောင်။ဒါမှမဟုတ်အခုချိန်ထိကတော့ကျွန်တော်တို့ကအရင်တန်းနဲ့ကအရင်တန်းနဲ့နောက်ပြီးတော့သူတို့နိုင်ငံတကာနဲ့ချိန်မှာဆိုရင်အခုလက်ရှိဟိုဟာကွန်နက်ရှင်အရင်ကနှင်းနေတယ်နော်။နောက်ပြီးသူတို့အခုတော့မပြောရမှာလေတကယ်အခုလက်ရှိလုပ်ဖို့အချိန်နေတာတော့အဲ့လိုပတ်သက်တိုးကောက်ဖို့ပဲသူတို့အဓိကထားပြီးတော့ဖြည့်နေတယ်ပေါ့ဗျာအဲ့တော့ပတ်သက်တိုးကောက်မဲ့ဒိဋ္ဌာရီကြောက်တော့လေသူတို့အခုတော့နောက်ကိုတန်းပြန်ဆုတ်သွားပြီးတော့အဲ့လိုမျိုးဒီလူလူအစဉ်ပြေတွေ့ဖို့ကိုအနေနဲ့ညာနှောင်းနေမြင့်မို့ပထမဦးစားပေးနေနဲ့စဉ်းစားပြီးတော့ဟိုပတ်သက်တိုးကောက်တဲ့ဒိဋ္ဌာကိုစဉ်းစားတာပိုကောင်းမှာပေါ့နော်အဲ့တော့သူတို့လုပ်ပေးမယ်ဆိုတဲ့ဒိဋ္ဌာကတကယ်ဖြစ်လာရင်တော့ကောင်းတာပေါ့
ဟုတ်ကဲ့ခင်ဗျဟိုကိုကိုကြီးရောလေလိုက်မှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျ
ဟုတ်ကဲ့ကိုကိုကြီးဆိုတော့ဟိုဘလိုပဲဖြစ်ဖြစ်ပေါ့လေတခြားကဏ္ဍတွေမှာလိုပဲပေါ့ဒီစီးပွားရေးကဏ္ဍပဲဖြစ်ဖြစ်နိုင်ငံရေးကဏ္ဍပဲဖြစ်လူမှုရေးကဏ္ဍပဲဖြစ်ဖြစ်ပေါ့ဟိုတခုခုအပြောင်းလဲလုပ်ပြီးအပြောင်းလဲဖော်ဆောင်ပြီးဆိုရင်တော့ဒီနည်းပညာပိုင်းရဟိုနောက်နေတာကတော့မှန်တယ်ဒါပေမဲ့ဒီနိုင်ငံရေးအစိုးရကနေဥဆောင်ပြီးမလုပ်ပေးလို့ရှိရင်တော့ဒီဘလိုပဲပါဇက်ကပြောင်းလဲမှုပြောလက်တွေ့ဖြစ်လာမှာမဟုတ်ဘူးဆိုတော့ဒီအင်တာနက်ဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့မြင်မြန်ဆန်းဆန်းဖြစ်ဖို့နိုင်ငံတကာအသိမိဖို့ဆိုတာလည်းဒီပြောင်းလဲမှုတွေဟာတကယ်တကယ်တော့နိုင်ငံရေးအစိုးရအနေနဲ့လှုပ်လို့သိရှိရဆိုရင်တော့ဒါဖြစ်နိုင်ခြေရှိတဲ့အလားအလာပဲမဟုတ်လားခင်ဗျကိုကိုကြီးရောဘယ်လိုမြင်လဲ
ဟုတ်ပါတယ်ခင်ဗျဟိုကျွန်တော်မြင်တာတော့ဒီစီပမှာကဒီဆက်သွယ်ရေးလုပ်ငန်းတွေကိုဟဲ့ကားတယ်ဒါပုဂ္ဂလိကဆိုင်လုပ်ငန်းတွေများတယ်ပေါ့များတော့ဒီကျွမ်းကျင်တဲ့ပညာရှင်တွေနဲ့ဒါအရင်းအမြစ်တက်နိုင်တဲ့သူတွေကဒါသူတို့ဟိုပါလေပုဂ္ဂလိကလုပ်ပိုင်ခွင့်တွေဒါရလာလို့ရှိရင်ကျွန်တော်တို့ဒီကိစ္စပြည်တောင်းတဲ့ခုကအများဆုံးဖြစ်လာမှာပေါ့အခုကကြတော့ကျွန်တော်တို့ကဒီလုံလုံရေးရှုထောင့်ကနေပြီးတော့ကြည်လာရရောနောက်တစ်ခါကျွန်တော်တို့အရင်ကဆိုတော့ဒါ license ဖြစ်လို့ဖြစ်တာပေါ့ဗျာဟိုလက်တင်ကပေးတဲ့ဟာတွေနဲ့ဖြစ်ပြီးတော့ကျွန်တော်တို့စားသုံးသူကလည်း quality ကောင်းကောင်းအရည်သေးကောင်းကောင်းကိုမစားသုံးပါဘူးရေးတက်တာကိုမစားသုံးပါဘူးအဲ့တော့ဖိတ်ထားတာကကျွန်တော်တို့ကဒီဆက်သွယ်ရေးလုပ်ငန်းမှာရောအခြားလုပ်ငန်းတွေအားလုံးပါပါဒါကျွန်တော်တို့ဒီဘင်းကဒီ internet သုံးဆွဲတဲ့သူတွေစားသုံးတဲ့သူတွေအနေနဲ့ဒါကျွန်တော်တို့ဖိတ်ခဲ့တာပေါ့ဗျာကျွန်တော်တို့အဲ့လိုပဲမြင်ပါတယ်အခုပဲကျွန်တော်အခုဒီမှာအီးမေးပို့တာအခုတည်းကျွန်တော်မထွက်သေးဘူးဒီမှာကျွန်တော်အောက်ပေါက်ပြောက်ရောက်သွားလို့ရတာအခုကျွန်တော်ထိုင်ပြီးတော့ကျွန်တော်လုပ်နေတာဆိုတော့ကျွန်တော်နိုင်ငံရဲ့အခြေအနေကတော့အဲ့ဒါပဲပေါ့နော
်ဟုတ်ကဲ့ဒါကတော့လူတိုင်းကပြောနေကြတဲ့ကိစ္စပဲဒီအီးမေးတွေဟောတက်ကြည့်လို့ရှင်ကြည့်မရတာအထူးသဖြင့်ပုံနေ ਉ ဘလို့မှကြည့်လို့လည်းမရပို့လို့လည်းမရဟောပို့လို့ရပြန်လည်းအရန်ကိုအချိန်ကြာတာအချိန်ယူတာဆိုတော့ဒါတွေကလူတို့အတွက်နစ်ဟောပါပေါ့အများကြီးနစ်နာစေတဲ့ကိစ္စတွေပေါ့လေဟိုဟာတန်းပြီဟောပေါ့စီးပွားရေးရှုထောင့်ကကြည့်မယ်ဆိုရင်တော့ဆိုတော့ဒါမျိုးတွေမြန်မြန်ဆန်ဆန်ဖြစ်လာအောင်တခြားတိုင်းပြည်တွေနဲ့ရှင်းလိုက်တာအောင်တခြားတိုင်းပြည်တွေမှာလိုပဲဒီလိုမျိုးဒီဆက်သွယ်ရေးကဏ္ဍဒီအင်တာနက်ကိစ္စပဲဖြစ်ဖြစ်တယ်လီဖုန်းပဲဖြစ်ဖြစ်ပေါ့နော်ဒါတွေကိုပုဂ္ဂလိကတွေကိုချပေးဖို့သိမိလားမြန်မာနိုင်ငံမှာရောအဲ့လိုမျိုးအနေထားအစင်းသိရှိပြီလားချပေးပြီဆိုရင်ရောဘလောက်အထိများဟိုမှန်ကန်တဲ့ပုဂ္ဂလိကကုမ္ပဏီရနိုင်ပါမလဲကိုနေဖုန်းလားနည်းနည်းဆွဆွနေပါအောင်ခင်ဗျဘလို့များမြင်ပါလဲ
ဟုတ်ကဲ့အဲ့တော့ဒီကြေခေါ်တော့သူဒီဆက်သွယ်ဥပဒေကြမ်းဆိုပြီးသူထုတ်လိုက်တာရှိတယ်ကွာထုတ်လိုက်ပြီးတော့အဲ့တော့အဲ့ဥပဒေကြမ်းကိုသူဝိုင်းချင်းနေဖို့ဆိုပြီးတော့သူ publish လုပ်တယ်ပေါ့နော်အဲ့တိုင်းမှာပါသလောက်တော့အဲ့တိုင်းမှာဝန်ကြီးဌာနရဲ့အခန်းကဏ္ဍအရန်ကြီးနေတယ်ပြီးတော့ပုံမှန်ကလုပ်ပိုင်ခွင့်တွေကိုခွင့်ပြုထားတယ်ဆိုပေမဲ့လည်းဒီဈေးနှုန်းနှုန်းထားတွေကိုဝန်ကြီးဌာနကနေတတ်မှတ်ပေးမယ်ဆိုတဲ့အချက်ပါတယ်ပေါ့ဗျာအဲ့ဒါကြတော့အဲ့လိုမျိုးဝန်ကြီးဌာနရဲ့အဲဝန်ဟောဆက်ဖတ်မှုပေါ့နော်အဲ့ဒါကံကနာများနေတဲ့ကြောင့်မလို့ဒီလိုမျိုးကုမ္ပဏီတွေဝင်ကောင်းဝင်လာနိုင်နေမှလည်းအဲ့ကုမ္ပဏီတွေအချင်းချင်းကြားထဲမှာတိုင်ဆိုင်မှုအားလျှော့ရပေါ့ဗျာလျှော့တဲ့အခါကျတော့စားသုံးသူကအခွင့်အရေးကိုရပြန်တော့မရဘူးဖြစ်လာနိုင်တယ်အဲ့ဒါကဒီဆက်သွယ်ရေးဥပဒေကြမ်းပေါ့နော်အခုကျွန်တော် ဆက်သွယ်ရေးဥပဒေကနေပတ်သက်ပြီးတော့ဝိုင်းဆွေးနွေးပြီးတော့ပြောဆိုနေကြတာရှိတယ်ပေါ့အဲ့တော့အဲ့ဒီလိုမျိုးပညာရှင်တွေကနားလည်တက်ကြွတဲ့ပညာရှင်တွေကဒီလိုမျိုးဥပဒေကြမ်းတွေကိုဆွေးနွေးတဲ့အခါမှာဒီတော်တော်ကိုယ်တိုင်အနေနဲ့ဒါတွေကိုထည့်သွင်းဆဲလာပြီးတော့ပို့ပြီးတော့ပြီးပြည့်စုံတဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်တော့ဒါဒီအခုဆက်သွယ်ရေးဥပဒေကြမ်းကိုပဲဒီပညာရှင်တွေပြောတဲ့ပုံပြောတာတွေကိုပြန်ပြီးတော့ပြင်ဆင်ပြီးတော့ပြန်ပြီးရေးဆွဲနိုင်မှာဆိုရင်တော့ဒီနောက်ပိုင်းကုမ္ပဏီတွေကဝင်လာမယ်ဝင်လာတဲ့ကုမ္ပဏီတွေကတိုင်ဆိုင်မှုအားကောင်းကောင်းနဲ့ကိုယ့်ဒီစားသုံးမှုကိုဆွဲဆောင်မယ်ဆိုရင်တော့ကျွန်တော်တို့စားသုံးမှုတွေကဟိုစားပြည့်ကောင်းကောင်းနဲ့ရမယ်ပေါ့နော်ဈေးလည်းပေါ်ပေါ်လောလောရမယ်ပေါ့ဟုတ်
ဟုတ်ကဲ့ဒီမှာကျွန်တော်တို့တချို့ဟိုအချင်းချင်းပေါ့လေဟိုဒီနေ့ရောတခြားနေ့တွေမှာရောကျွန်တော်တို့ဌာနစီကိုလာပြီးတော့အီးမေးလ်နဲ့ဟိုအကြောင်းအမျိုးမျိုးတိုင်ကြတဲ့သဘောပေါ့လေစာရေးပို့ကြတာဒီဟိုအင်းကြီးချင်းနိုင်ငံတွေမှာအထူးသဖြင့်ဥပမာထိုင်းနိုင်ငံလိုမျိုးနဲ့ရှင်းကြည့်မယ်ဆိုလို့ရှိရင်သဘောကမြန်မာနိုင်ငံမှာဆိုလို့ရှိရင် SIM card တစ်ခုကိုကျွန်တော်တို့သိန်းနေအများကြီးနဲ့ပေးပြီးတော့ဝယ်ရတယ်ဗျာကျွန်တော်တို့ဒေါ်လာနဲ့တွက်မယ်ဆိုအများကြီးပဲရဒေါ်လာရာနဲ့ချီပြီးပေးပြီးဝယ်ရတယ်ဟို SIM card တစ်ခုရဖို့အတွက်ဒါပေမဲ့အင်းကြီးချင်းထိုင်းနိုင်ငံမှာဆိုလို့ရှိရင် SIM card တစ်ခုကိုသူက $1 တာတာ $2 တောင်မပြည့်ဘူးပေါ့လေသူကပေါက်ဈေးရဒါအပြင်ကိုသူကဖုန်းတွေပါတွေဝယ်မယ်ဆိုလို့ရှိရင်ကုမ္ပဏီတွေကသူကအလကားတောင်ပေးသေးတယ် SIM card ဆိုတာလေဆိုတော့ဗမာပြည်မှာတကယ်ကိုရွှေလိုတန်ဖိုးကြည့်နေတဲ့ SIM card ကိုသူများနိုင်ငံတွေမှာဟိုအလကားတောင်ပေးနေတယ်ဆိုတော့ဒါစားသုံးသူတွေအတွက်လည်းအများကြီးနစ်နာတာပဲဒီဟာတွေကလည်းမဖြစ်သင့်ပဲဖြစ်နေရတာလို့ဟိုအများကြီးဝေဖန်ပြောဆိုကြတာရှိလေဆိုတော့ဒီဟာတွေကိုဒီလိုအဲ့ဒီအစ်စ်နေကြော်လွားနိုင်အောင်တပွားဈေးပေါ်ပေါ်နဲ့တပွားဟို9000တန်အခုက9000တန် SIM card ကိုတောင်မဖြစ်နိုင်သေးဘူးလို့သူတို့ကပြောနေကြတယ်ဆိုတော့9000ဆိုရင်ပဲဒေါ်လာ9ဒေါ်လာလက်ရှိငွေလန်းတို့နဲ့ကြည့်မယ်ဆိုလို့ရှင်ဒေါ်လာနဲ့အများကြီးဟိုထိုင်းနိုင်ငံနဲ့ရှင်အများကြီးဈေးကြီးနေသေးတယ်လေဆိုတော့ကိုကိုကြီးရောဒီဟိုလွတ်တော်မှာရောစောစောကိုနေဖုန်းလိုက်ပြောဆိုအခုတင်သွင်းနေကြပြောဆိုနေကြတဲ့ဥပဒေတွေထဲမှာရောဒီအရေးကိုလွယ်လွယ်ကူကူဖြစ်လာအောင်သူတို့ထက်သွင်းဆွေးနွေးဖို့လုတ်ကန်ပေးဖို့ဖြစ်နိုင်ခြေရှိပါမလားဘလောက်များဖြစ်နိုင်ခြေရှိပါမလဲ
ကျွန်တော်ပြည်လောက်ကဒီ9000တန်းဖုန်းကိစ္စကလုတ်တဲ့သူကသူလုတ်ပေးနိုင်ပါတယ်လို့သူအဲ့ဒီဟာနဲ့သာဟလာသူလုတ်ခွင့်သာရမယ်ဆိုရင်သူအနေနဲ့လုတ်နိုင်တယ်လို့ဆိုတဲ့ဟာကိုသူကညင်ညာထားတာပဲအဲ့တော့ကျွန်တော်တို့ပြည်သူအားလုံးကလည်းအယံကြော်လင့်ကြတယ်နောက်ကျွန်တော်တို့ကဒီဆက်သွယ်ပစ္စည်းကိရိယာတွေဟာဒါဇင်းညာပစ္စည်းမဟုတ်ဘူးအဆောင်ရောင်ပစ္စည်းမဟုတ်ဘူးဆိုတော့ကဒီပစ္စည်းသုံးနိုင်တာလူလန်းစားတရဖြစ်နေဂုံယူရမယ့်အခြေအနေမျိုးမဟုတ်ဘူးကျွန်တော်တို့မြင်တာဆိုတော့ဒါဟာနေ့စဉ်ပုံပစ္စည်းတွေထဲမှာမရှိမဖြစ်တဲ့ပစ္စည်းအကျွန်တော်နိုင်ငံသားသွားရဆိုလို့ချင်းဒါဖုန်းဖုန်းဟာလူတိုင်းမှာနှလုံးသုံးလုံးရှိတယ်၊ခြင်ထားတယ်။ဟာသာမန်ကောင်းရပြထူဟာဆိုတာသုံးနိုင်တယ်ဆိုတော့ဒါကသူတို့ရဲ့နေစဉ်ဘဝကိုအများကြီးပြောင်းလဲသွားစေနိုင်တဲ့ကိစ္စ။ဥပမာဆိုရင်ကျွန်တော်တို့ဒါဟိုအိန္ဒိယတို့ဟာကျွန်တော်တို့အာဖရိကနဲ့ပတ်သက်တဲ့ကျွန်တော်တို့ပေါင်းပါးတွေဖတ်ကြည့်တဲ့အခါမှာလည်းဒီတိနံဆိုင်တဲ့တောင်သူတွေကတိနံဈေးနှုန်းအတက်အကျဓာတ်မီဩဇာဈေးသူ့ရဲ့ဒီတွင်းကိုသွေးအားစုတွေရဲ့ဈေးနှုန်းတွေအားသာသူတို့ဒီမိုဘိုင်းဖုန်းတွေကနေသိနိုင်တယ်ဝိလွယ်ဟိုလွှဲတာတွေပြူတာတွေမိုဘိုင်းဖုန်းကနေလုံနိုင်တယ်ဆိုတော့ဒီကျွန်တော်တို့သာမန်လက်လုပ်လက်ကားတွေရဲ့လူနေမှုဘဝကိုပြောင်းသွားနိုင်တဲ့ဤပညာအဲ့ဒီမှာနိုင်ငံသားကကုမ္ပဏီကြီးတွေကသူ့တဲ့ငါကောင်းတဲ့ကောင်းအောင်ဈေးပေါ်တဲ့ပေါ်အောင်အပြည့်အစုံလုပ်နေကြတဲ့အချိန်မှာကျွန်တော်တို့ရှီမာကဘာဖြစ်လို့အဲ့လောက်ဈေးကြီးနေတာလဲဆိုတော့ပုံကြီးကတွေကလုတ်ပေးပါမယ်လုံနိုင်ပါတယ်လို့ပြောပါလင်းတယ်ဘာကြောင့်ခွင့်မပြုတာလဲဆိုတော့နှစ်ခုပဲရှိတယ်တစ်ခုကဒီပစ္စည်းတွေကိုသူတို့လုံခြုံရေးရှုထောင့်ကနေပြီးတော့အစိုးရလွန်တာဟိုခွင့်မပြုခင်ပါကလေးကထိန်းချုပ်ဖို့ကိုစစင်းစားတာနောက်တစ်ခုကတော့ဒါကိုအထူးခွင့်ရေးတွေအဖြစ်နဲ့ဒီလုပ်ပိုင်ခွင့်ချပေးတဲ့ဟာတွေအပေါ်မှာဒါပွင့်လင်းမြင်သာမှုမရှိဘဲနဲ့ဒါကိုအထူးခွင့်ရေးအခွင့်အလမ်းတစ်ခုဖြစ်နဲ့ရယူနေတာကျွန်တော်ကတော့ဒါပဲမြင်တယ်ကျွန်တော်မြင်တာကတော့ဒီ
ဆိုတော့အ
ဲ့ဒါကိုကျွန်တော်တို့ကသို့တော်ထဲမှာဆွေးနွေးကြကြည့်ကြမယ်ဆိုရင်လည်းတစ်ချက်ကဟလာဒီနီးပညာဆိုင်ရာကျွမ်းကျင်မှုလိုအပ်တယ်ဒါလွှတ်တော်မှာရေးရကော်မတီတွေမှာပဲဖြစ်ဖြစ်ကျွန်တော်တို့ကနီးပညာအရအာဒီဈေးသက်တာတဲ့ quality ကောင်းတဲ့ပစ္စည်းမျိုးဖြစ်နိုင်မဖြစ်နိုင်ဥပဒေသတ်မှတ်တဲ့အခါမှာပြဋ္ဌာန်းတဲ့အခါမှာလည်းဒါတွေကိုချုံငုံမိတဲ့အများပြည်သူရဲ့တက်ကံနေပြီးတော့စဉ်းစားပေးတဲ့ပညာရှင်တွေသို့တော်ကိုယ်စားလှယ်တွေများများပေါ်ထွက်လာဖို့ဖြစ်နေတယ်နော်အဲ့ဒါကိုကျွန်တော်တို့မျှော်လင့်ပါတယ
်ဟုတ်ကဲ့ဘယ်ဘက်ကနေညာဘက်လက်ကိုခေါ်တာဆက်သွမှု area ပြင်ပရောက်နေတယ်ဆိုတာလဲထက်သွင်းဆွေးနွေးစရာအချက်တခုပေါ့လေဒါကတော့နောက်ကြမှာပဲဆွေးနွေးတာပေါ့အခုလောလောဆယ်တော့ကျွန်တော်တို့ဒီဟိုပြည်တွင်းကသောရရှင်တူကနေပြီးတော့အတန်ဖိုင်နဲ့ဝင်ရောက်ဆွေးနွေးထားတာကိုနားထောင်ကြည့်အောင်ပါသူကတော့သူပြောထားတာကတော့ကျွန်တော်တို့လက်ရှိမြန်မာနိုင်ငံဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုခြုံပြီးတော့ရုံးလုံးပေါ်စီတယ်လို့ထင်ပါတယ်နားထောင်ကြည့်အောင်ပါ
သူများနိုင်ငံမှာ SIM card တွေကိုအလကားနီးပါပေးနေတဲ့အချိန်မှာကျွန်တော်တို့မြန်မာပြည်မှာကြတော့တောင်ဖုန်းနဲ့ဖုန်းဆိုပြီး American Dollar 350ပေးနေကြတော့မှလည်းလာမယ့်နေ့မှာလည်း SIM card တွေကိုရှင်းချမယ်လို့ပြောတော့လဲတပင်းခွဲဝင်းကျင်ရှိလာမှာတော့တေချာပေါ်ဖြစ်နေပါပြီတောင်ဖုန်းနဲ့ဖုန်းဆိုတာကလူတိုင်းဝယ်နိုင်တဲ့တောင်ဖုန်းဖြစ်ရမယ်တင်းကနာဆိုတာလူတိုင်းဝယ်နိုင်တဲ့ အရာမဟုတ်ပါဘူးဆက်သွယ်ရေးအကြီးအကဲတွေကခရိုနီရှိပွားရေးတမားတွေနဲ့ပေါင်းပြီးပြီးသူတွေကိုလင်းလဲလဲစားနိုင်တဲ့အကွက်ဟိုအမြဲတမ်းချောင်းချင်နေကြပါတယ်ဆင်းကကို9000နဲ့ရအောင်လုပ်ပေးမယ်ဆိုတဲ့ company ကိုကြတော့လက်မခံပဲစင်ချေအမျိုးမျိုးပေးကြတယ်။နောက်ပြီးစင်ကောက်ကလည်းပေးသုံးသိမ့်တယ်ဆိုတဲ့ဦးသုံးတင်ကိုတိုင်ကလည်းစစ်သေးရေးဒုဝင်ကြီးနေရာလဲရရောခရိုနီရှိပွားသမားတွေနဲ့အကြံသူဖြစ်သွားပါလေလေတော့ဒီ internet connection ကလည်းရှေ့ပြဖို့ကောင်းပါတယ်။ 4MB လောက်ရှိတဲ့ file တစ်ခုကို download ဆွဲလိုက်ရင်တနားရီလောက်ကြာတယ်။ 3G တို့ဘာတို့ကလည်းပတ်စတဲမှာသာပြောတာ channel ထဲမှာသာတွေ့ရတာတကယ်လက်တွေ့မှာတော့ဘာမှပါလာတာမတွေ့ရပါဘူးအဓိကပြောချင်တာကသူများနိုင်ငံမှာမြန်နှုံးနှင့်တဲ့ line နဲ့ဆက်သွယ်တဲ့အချိန်မှာကျွန်တော်တို့မြန်မာပြည်မှာကြတော့ရှုပ်ပြတ်တက်နေတဲ့ internet connection နဲ့သင်္ကနာနဲ့ဝယ်နေရတဲ့စင်ကတွေကိုတံပိုးအနည်းဆုံးဖြစ်အောင်ချဖို့လိုပါတယ်စင်ရဲနွမ်းပါမှုလျှော့ချရေးရှုတဲ့စကားလုံးကိုအခွန်ထဲပေါ်နိုင်ဖို့ဒီ3 media ခေတ်မှာပြည်သူတွေအားလုံးတက်နိုင်သောရှင်းနှုံးနဲ့ common သော connection ရရှိစီရန်တကယ်လိုအပ်နေပါပြီလို့ဝင်ရောက်ရှင်းနေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါကတော့ရန်ကုန်မြို့ကရှင်းနေတူဖြစ်တဲ့ slide လာမင်းထံဝင်ရောက်ရှင်းနေကြတာဖြစ်ပါတယ်ဆိုတော့အခုလေလိုင်းပေါ်မှာလည်းကျွန်တော်သောတာရှင်တချို့ရှင်းနေပါတယ်ခင်ဗျာမတင်မြတ်ထက်ရှိပါလားခင်ဗျာဟုတ်ကဲ့ကြားပါလားခင်ဗျာမတင်မြတ်ထက
်ဟုတ်ကဲ့ကြားပါရဲ့ရှင်
ဟုတ်ကဲ့မတင်မြတ်ထက်ကမတင်မြတ်ထက်တို့လည်းလူငယ်တွေဖြစ်တဲ့နောက်ဒီခေတ်ပေါ်နီးပညာတွေလည်းအသုံးပြုနေကြတယ်ဆိုတော့မခင်မြတ်ထက်တို့ရဲ့တင်မြတ်ထက်တို့ရဲ့အမြင်ကိုလည်းဝင်ဆွေးနွေးပါအောင်အခုကျွန်တော်တို့ဆွေးနွေးကြရတယ်ပထမပိုင်းဆွေးနွေးကြရတယ်လဲကြားမှာပေါ့နော်ဆိုတော့ဒီဆက်သွယ်ရေးနည်းပညာနဲ့ပတ်သက်ပြီးလက်ရှိမြန်မာနိုင်ငံရဲ့အခြေအနေဘယ်လိုများပြုပြင်ပြောင်းလဲဖို့လိုအပ်တယ်လဲအမြင်လေးတွေပြန်ဆွေးနွေးပါအောင
်ဟုတ်အခုကျွန်တော်တို့အခုလောလောဆယ်ပဲဒီမြန်မာ Youth Forum ဆိုတာလုပ်နေပါတယ်ရှင်အဲ့တော့အဲ့ဒီမြန်မာ Youth Forum မှာလဲကျွန်တော်တို့ကဒီလူငယ်နဲ့ ICT သတင်းမီဒီယာဆိုတဲ့ဟာကို issue တစ်ခုအနေနဲ့ထည့်ပြီးတော့ဆွေးနွေးပါတယ်အဲ့ဒီမှာလူငယ်တွေအဓိကတင်တဲ့ issue ကျွန်တော်ကလူငယ်ဘက်ကပဲပြောပါမယ်ရှင်အဲ့တော့လူငယ်တွေအဓိကတင်တဲ့ issue ကလဲအဲ့ဒီဖုန်းတွေဈေးနှဲတာကိုခဏတောင်လက်ရှိရှိနေတဲ့ဖုန်းတွေကလိုင်းမမိတာတွေလက်ရှိရှိနေတဲ့ internet တွေကလိုင်းဟိုမကောင်းတာတွေအများကြီးရှိတယ်အဲ့တော့ဟို9000နဲ့ဟိုထုတ်ဖို့ကိစ္စတွေဈေးပို့ပြီးတော့ရောတဲ့ကိစ္စတွေကိုခဏထားလိုက်ပါအောင်လက်ရှိရှိနေတဲ့ဖုန်းလိုင်းတွေ internet line တွေကိုပဲကျမတို့အနေနဲ့ဟိုမြန်မြန်လေးပို့တိထက်ပို့ပြီးတော့ကောင်းအောင်လုပ်ပေးစီချင်ပါတယ်ရှင်ဘာလို့လဲဆိုတော့ဒီ internet တွေဆက်သွယ်ရေးတွေကောင်းမှကျမတို့လူငယ်တွေအတွက်ပညာရေးအဲ့ဒီလည်းပို့ပြီးတော့လေ့လာဆရာခွင့်လန်းနေပို့ပြီးတော့များလာမယ်ဟိုအင်တာနက်ထဲမှာအပြင်မှာရှာလို့မရတဲ့ဟာတွေကိုကျမတို့ကအင်တာနက်ထဲကနေတစ်ဆင့်လေ့လာစီးပူးနေရတဲ့အတွက်ကြောင့်ဒီအင်တာနက်လိုင်းတွေကဒီထက်မကပို့ပြီးတော့များလာမယ်ကောင်းလာမယ်ဆိုလို့ရှိရင်တောင်းသားတောင်းသူတွေအတွက်လည်းအများကြီးအကျိုးရှိတယ်နောက်တစ်ခုကတော့ဒီနေတယ်ကနေတယ်တိတိကလူငယ်အချင်းချင်းချိတ်ဆက်လှုပ်ဆောင်တဲ့အခါမှာလည်းဖုန်းလိုင်းတွေကောင်းဖို့အင်တာနက်လိုင်းတွေကောင်းဖို့ကျမတို့လူချင်းတဲ့တင်အချက်လက်တွေအသံဖိုင်တွေဗီဒီယိုဖိုင်တွေဓာတ်ပုံတွေကိုဟိုဒီလူငယ်အဖွဲ့အစည်းတွေအချင်းချင်းကြားမှာလူငယ်ချင်းချင်းကြမှာမမြန်ဆန်ဆန်ဟိုရောက်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူငယ်တွေလူချင်းနဲ့အလုပ်တွေလည်းကြည့်ရောက်တယ်နောက်တစ်ခုကကြတော့လေလာစီဘူးလို့ရတဲ့ဟာလေမြန်မြန်နဲ့အမှန်လေလာစီဘူးလို့ရတယ်ရှင်အဲ့တော့ကျမတို့လူငယ်တွေကလည်းပဲဈေးပေါ်တဲ့ internet ဈေးပေါ်တဲ့ sim card ဆိုတာကိုလူတင်ပါတယ်ဒီပြိုင်နဲ့အဲမှာလေဒီလက်ရှိရှိနေတဲ့ infrastructure ကိုပို့ပြီးတော့ကောင်းအောင်လုပ်ပြီးတော့လက်ရှိရှိနေတဲ့ phone line တွေကိုလည်းပို့ပြီးတော့ကောင်းအောင်လုပ်စီတင်ပါတယ်ဒီ internet line တွေကိုလည်းပို့ပြီးတော့ကောင်းအောင်လုပ်စီတင်ပါတယ်ဒီဆက်သွယ်ရေးနဲ့နည်းပညာဆိုတဲ့နေရာကိုအကောင့်ထဲပေါ်တဲ့နေရာမှာကဏ္ဍတွေအများကြီးရှိတယ်လို့ဆက်သွယ်ရေးဝန်ကြီးဌာနကိုလည်းကျွန်တော်တို့ကလူငယ်ဆိုတဲ့ issue လေးတစ်ခုကိုလည်းထည့်ပြီးတော့စဉ်းစားဆုံးဖြတ်ပြီးတင်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ဆိုတော့ဆိုတော့မတ်တင်မြတ်ထက်ဆွေးနွေးတော့တယ်လို့ပါပဲဒီဟိုနိုင်ငံတကာမှာကတော့လေဟိုလူငယ်တွေလူကြီးတွေတင်တာမကောက်ဘောလူငယ်တွေကလည်းဒီပညာရေးကိစ္စမှာလူငယ်တွေဆိုတော့ပညာရေးပေါ့လေပညာရေးကိစ္စမှာဒီအင်တာနက်ဒီဆက်သွယ်ရေးနည်းပညာအင်တာနက်တွေကိုအသုံးပြုပြီးတော့တော်တော်လေးကိုသူတို့အားကိုးအားထားပြုလာကြတယ်အင်တာနက်ပေါ်မှာလည်းသူတို့လိုချင်တဲ့အချက်လက်တွေစာရတ်တွေပေပါတွေရေးမယ်ဆိုလို့ရှိရင်လည်းဒီဟာတွေကအင်တာနက်ကသူတို့အတွက်အများကြီးအထောက်အကူပြုဆိုတော့ဒါကိုတော်တော်လေးအသုံးပြုလာကြတယ်ဟိုသူတို့အတွက်အများကြီးလည်းအထောက်အကူပြုတယ်ကိုနေဖုံးလက်တော့လေဒီနိုင်ငံသားမှာဒီလာပြီးတော့တင်တန်းနေပါလေတက်ဖူးတယ်အတွေ့အကြုံတွေလည်းအများကြီးရှိတယ်ဆိုတော့ဒီသူတို့ရှိကသူတို့အဆင့်ထိမမီတောင်မှကျွန်တော်တို့နေနဲ့မြန်မြန်လေးကက်ချပ်ဖြစ်နိုင်အောင်ဘလို့များထပ်ပြီးတော့လှုပ်ဆောင်ဖို့လိုအောင်မလဲဟိုကိုနေဖုံးလက်အမြင်လေးပြောပါအောင်နိုင်ရှင်ချက်ကလေးပေါ့ဗျာကွာတာတော့ကွာနေတာပေါ့ဒါကတော့ကျွန်တော်တို့အများကြီးနောက်ကျနေတာ ਉਹ ဆိုတော့ဒါကိုမြန်မြန်လေးကျွန်တော်တို့အများဆုံးကက်ချပ်ဖြစ်နိုင်အောင်ပေါ့နော
်အေးပေါ့နိုင်ငံသားမှာဆိုတော့အဲ့လိုစာတင်ကမ်းတွေမှာဒီအင်တာနက်ပေါ်မှာ YouTube တွေပေါ်လာတဲ့ပတင်းတွေကိုတိုက်ရိုက်ဟိုလေတိုက်ရိုက်ကြည့်ပြီးတော့ဆွေးနွေးနေအောင်လို့ဆိုပါတော့ Obama နဲ့ Romney နဲ့ဟိုစကားရည်လူနေပြီဆိုရင်တို့ကအတောင်းသားတွေကဆက်ချင်းကြည့်ပြီးဆက်ချင်းဆရာနဲ့တိုက်ရိုက်ဆွေးနွေးနေအောင်အဲ့လိုမျိုးတွေပါတို့ကတင်ပြရေးမှာလုပ်နိုင်တယ်လေကျွန်တော်တို့ရှိမှာအဲ့လိုလုပ်ဖို့နေနေတော့အတောင်းတိုင်းမှာ internet မရသေးဘူးလေအဲ့တော့တဘောကဒီ ICT နဲ့ပတ်သက်တဲ့နည်းပညာနဲ့ပတ်သက်တဲ့ ပညာရည်တွေကိုကျွန်တော်တို့အကြောင်းတင်ရိုးတွေမှာထည့်သွင်းရမယ်ပြီးရခါမှာကျောင်းတိုင်းအင်တာနက်မတက်မနေရပါဘူးနော်အဲ့တော့ကျောင်းတိုင်းကိုဒီအင်တာနက်တက်တဲ့ကိစ္စကကျွန်တော်ထင်တော့ဒီဖုန်ကြီးတွေကလည်းတိတ်ပြီးတော့အင်တာနက်တိုင်းတွေကျောင်းတိုင်းကျောင်းတိုင်းကတို့တူရတာတို့တော့တိတ်ပြဿနာမရှိတော့ပါဘူးဟောတဘောကကျွန်တော်တို့ကျောင်းတိုင်းကျောင်းတိုင်းမှာအင်တာနက်ကိုရှားရမယ်ပြီးတော့ဟိုကွန်ပျူတာလုံလောက်ရှိရမယ်ပြီးရင်တင်ရိုးတွေပြည့်စုံထားရမယ်နောက်အထူးသဖြင့်ဒါကျောင်းနေရောမကောက်ဘူးတက်ကတူတွေမှာကျွန်တော်အင်တာနက်မရှိဘူးနိုင်ငံတကာတက်ကတူဝင်နေမှာဆိုဘယ်နေရာမှမဆိုကံပြကင်းတော့ကောက်ထိုင်ပြီးတော့ကွန်ပျူတာထားဖွင့်လိုက်ရင်တော့အဲ့ကွန်ပျူတာအင်တာနက်မိနေပြီတက်ကတူကျောင်းတာအဲ့တော့တဘောကသူတို့ရာအများကြီးပဲရှေ့ရောက်နေကျွန်တော်တို့နောက်ကလိုက်မယ်ဆိုရင်တော့အဲ့ဖြစ်နိုင်ရင်ရေရှည်တက်ပါကြည့်ပြီးတော့ကျွန်တော်ဒီပညာရေးစနစ်ထဲမှာဒီအင်တာနက်နဲ့ပတ်သက်တဲ့သင်ရိုးတွေအဲဟို facility တွေပေါ့နော်အားတွေအကုန်လုံးကျွန်တော်တို့ကပြည့်စုံအောင်ဖြည့်တယ်ကြာ
ဟုတ်ကဲ့ဟိုအရင်ကတော့ဟိုသိမကြခင်အထီးရတာဒီအကြောင်းနေမှာကွန်ပျူတာတွေလူတွေကွန်ပျူတာကန်းတွေရှိတယ်ဆိုပေမဲ့လည်းဒီကွန်ပျူတာကန်းတွေကိုတော့ခတ်ပြီးတော့ဘသူမှပေးမသုံးတာဝူကြီးလာမှလူကြီးလာမှဖုတ်ဖက်ခါပြီးတော့သူတို့ဟိုပေါ့ကွန်ပျူတာဖွင့်ပြတာလောက်ပဲလောက်ကြတယ်ဆိုတာမျိုးတော့ကြားပူပါတယ်ဒါပေမဲ့အဲ့ဒီအဆင့်ကတော့အခုကြော်လာပြီလို့တော့ယူဆရပါတယ်ဟိုမြန်မာအကြောင်းသားတွေကတော့ကွန်ပျူတာနဲ့အလန့်ဝင်နေတာတော့မှန်တာပေါ့လေဆိုတော့ now ကျွန်တော်တို့လေလိုင်းပေါ်မှာသောရရှင်တူဦးရှိပါသေးတယ်ခင်ဗျကိုထင်ရှားရှိပါလားခင်ဗျထန်းနိုင်ငံကိုထင်ရှားဟု
တ်ရှိပါခင်
ဗျဟုတ်ကဲ့ကိုထင်ရှားဝင်ဆွေးနွေးပါအောင်ခင်ဗျကိုထင်ရှားအမြင်လေး
ဟုတ်ကဲ့ကျွန်တော်မြင်ရတော့ဒီကျွန်တော်မြန်မာပြည်သူတွေအနေနဲ့တက်တွေ့ပညာနဲ့ပေါင်းမှုလာလို့ရှိရင်သူကသူ့ရဲ့အာဏာကိုချိန်ချောက်လာမယ်အနေရှိလာမယ်ဆိုတဲ့အတွက်ကြောင့်ဘယ်တော့မှကျွန်တော်တို့ဆက်သွယ်မှုနဲ့ပတ်သက်ပြီးတော့ဖန်ပြလာကြတာအကြောင်းမရှိဘူးလို့ကျွန်တော်မြင်တယ်အဲဘာဖြစ်လို့လဲဒီကနေ့မှာဒီအုပ်ချုပ်သူအာဏာပိုင်သူ့ရဲ့အဖွဲ့အစည်းအားလုံးကဒီလက်ကဘာလို့ချိနဂျိုရီကိုသူတို့သွားဖို့ကြိုးစားနေတဲ့အချိန်မှာပြည်သူလူထုတို့ကျွန်တော်တို့ကြောက်ခဲ့ကိုပြန်ပို့နေကြကြ။ကျွန်တော်မြန်မာပြည်မှာနေရကြောက်ခဲ့ကိုကျွန်တော်တို့ရုံးထားလို့မရဘူး။ဒီတွေ့ကြောင့်ကျွန်တော်တို့ကျွန်တော်တို့ဒီနိုင်ငံကိုကျော်လာခဲ့တယ်ဗျာ။ကျွန်တော်ကြောက်ခဲ့မှမနေချင်လို့ကျွန်တော်တို့သွားမယ်။အဲကျွန်တော်မှတော့ပိုင်မရှိတဲ့လူသားတူနေတယ်ကျွန်တော်သွားချင်နေအောင်တော့ပိုင်မရှိတဲ့တွေ့ကြောင့်ကျွန်တော်ကြောက်ခဲ့မှမနေချင်ဘူး။ကျွန်တော်ဘဝတိုးတက်ချင်တယ်ကျွန်တော်လာခဲ့တဲ့ဒီတော့ဒါပေမဲ့ဆိုရတာဒီနေ့ကျူပြင်းကြောင်းလေးဆိုပြီးပြောနေတယ်ကြာအရှင်းမတော်ဘူးကြာလူတွေတောက်ခဲကိုပြန်ပို့နေအဲသူတို့ကိုယ်တိုင်ကတော့သူတို့ကတိုးတိုးဆိုသူတို့လုံနေကြတယ်ကြာဟုတ်လားမအဲဒီတော့ကြောင်းဟုတ်ကဲ့ဘုနောက်ဆိုရင်းရတဲ့ချက်ရှိတာကကျွန်တော်အမြင်ပါတော့ဘာလို့လဲဆိုတော့ကျူပြင်းကြောင်းလေးမှုတကယ်မဖြစ်သေးပဲနဲ့ US President ကိုယ်တိုင်ကကျွန်တော်မြန်မာပြည်ကိုလာခဲ့တယ်ကျွန်တော်ပြောတယ်မလာသင့်သေးတဲ့အချင်းဖြစ်တယ်ဆိုတော့ကျွန်တော်အဲပြင်ပြခဲ့တယ်ထောက်ပြခဲ့တယ်ဒါပေမဲ့သူလာတော့ခဲ့တယ်ကသူလာပြင်နောက်ပိုင်းမှာပဲဒီ LeBron တို့ကိစ္စဆိုအကျန်းဖက်မှုဒီပြတော့ပေါ်ပေါက်လာတယ်ဆိုတော့ဒီကလုံးဝနောက်ကျောင်းပြန်လှည့်နေတဲ့အချင်းတွေတက်ဖြစ်တယ်ဆိုတော့ထင်ထင်ရှားရှားကြီးပေါ်လာတယ်ကဟု
တ်ကဲ့
အဲဒီတော့ကြောင့်ဟုတ်ကဲ့အဲဒီကြောင့်အဲရှစ်ဆက်ပြီးတော့ကျွန်တော်တို့နိုင်ငံကဒီစက်တဲ့ရေးနေတက်ပြီးတော့ကနဘောင်းဆိုများဘယ်ကနမဆိုအဲဒီဒီမှာတိုးတက်လာဖို့ရအကြောင်းကတော့တော်တော်မြင်မှုရခဲရင်းနေဆိုတော့မြင်ရတယ်ဟုတ်ကဲ
့ဟုတ်ကဲ့ကိုတီချာကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ဆိုတော့အခုဒီမတ်တင်မြတ်ထက်ကိုကျွန်တော်ထပ်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ဆိုတော့မတ်တင်မြတ်ထက်တို့အခုဟိုလက်တလောမှာလည်းဒီမြန်မာ youth forum ဆိုပြီးတော့ကျွန်တော်နားလည်တာကတော့ပြည်내တိုင်း14ခုကကိုယ်စားလှယ်တွေလူငယ်တွေတက်ရောက်ပြီးတော့ဆွေးနွေးနေကြတယ်ဟိုလူငယ်တွေရဲ့အနာဂတ်ဖွံ့ဖြိုးတိုးတက်ဖို့အတွက်ဘယ်လိုလုပ်ကြရင်ကောင်းမလဲဆိုတာတိုင်ပင်ညီနေနေကြတယ်ဆိုတော့ကျွန်တော်တို့သိပါတယ်ဆိုတော့ဒီ forum ကနေကောဒီဟိုပေါ့အစိုးရကိုတင်ပြဖို့တောင်းဆိုဖို့ဟိုပေါ့ဒီလိုမျိုးနှီးပညာပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့တက်တိုက်တွန်းတွန်းပြောဆိုဖို့ဟုတ်အစီအစဉ်ရှိပါလားခင်ဗျာကျွန်တော်တို့ခတ်တူတူလေးရှင်းပြပါအောင
်ဟုတ်ရှိပါတယ်ကျွန်တော်တို့ဒီနေ့ဆိုရင်ဆွေးနွေးချက်တွေအကုန်လုံးလည်းပြီးသွားပါပြီအစိုးရဟိုတိုက်တွန်းနဲ့ recommendation ဆိုတဲ့ခံစားလေးလည်းပြီးသွားပါပြီရှင်အဲ့တော့နောက်တစ်ခုကကျွန်တော်တို့လူငယ်တွေရဲ့တာဝန်ယူမှုကဘာလဲဆိုတာလည်းကျွန်တော်တို့ဆွေးနွေးပြီးသွားပါပြီအဲ့ဒီဟာတွေအကုန်လုံးကိုခြုံငုံပြီးတဲ့စာ statement တစ်စာကိုကျွန်တော်တို့မနေ့ကထုတ်ဖို့ရှိပါတယ်အဲ့ဒီ statement ကိုကျွန်တော်တို့ဒီလွတ်တော်တဲ့အချိန်ပြီးတော့လူလွတ်တော်အမတ်တွေကနေတစင်လူငယ်ရေးရမူဝါဒတွေပေါ်ထွက်လာတဲ့အချိန်ဟိုလို့ဖို့ပြန်ဆုံးဖြတ်ထားပါတယ်ဒီလူငယ်ရေးရမူဝါဒဆိုတဲ့အထဲမှာလည်း ICD ဆိုတဲ့ကဏ္ဍကလည်းဟိုအခမ်းအနားတစ်ခုအနေနဲ့ပါလာမှာဖြစ်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ကိုကိုကြီးရေနောက်ဆုံးအပိတ်ကလေး30စက္ကန့်လောက်ဆိုတော့ဒီအခုပြုပြင်ပြောင်းလဲရေးတွေလုပ်နေကြတယ်ဟိုပြောနေကြတယ်ဆိုတော့အပြောကတော့တော်တော်လေးဟိုဟာဖြစ်တယ်ပေါ့နော်ဒါပေမဲ့လက်တွေ့မှာဖြစ်လာဖို့အတွက်နိုင်ငံရေးရပြုပြင်ပြောင်းလဲဖို့လှုပ်ဆောင်ဖို့ကျွန်တော်တို့လူထုအနေနဲ့ဘယ်လောက်များပါဝင်ပတ်သက်ဖို့များလိုပါအောင်မလဲဒီတဲ့ပို့ပြီးတော့များထပ်ပြီးတော့အခုဆန္ဒပြပွဲတွေနေတိုင်းလိုလိုဖြစ်နေရဆိုတော့
ကျွန်တော်ကတော့ကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့
ဒီပြင်ပြောင်းလဲတဲ့နေရာမှာဒါနိုင်ငံတော်သမ္မတကြီးကိုနိုင်ကြလဲဒီ good government clean government ပေါ့နော်ဒါတွေပြောသွားတာကအဲ့တော့ဒီအစိုးရကောင်ဆန့်ရှင်းတဲ့အစိုးရဖြစ်ဖို့ဆိုတာပွင့်လင်းမြင်သာမှုရှိဖို့လိုတယ်ပွင့်လင်းမြင်သာမှုရှိဖို့ဆိုရင်ကျွန်တော်တို့ဒီနည်းပညာဆက်သွယ်ရေးနည်းပညာတွေဒါတွေကကျွန်တော်တို့ဖွံ့ဖြိုးတိုးတက်ဖို့လိုတယ်အားလုံးကသတင်းအထက်လက်ကိုလည်းလည်းအခုပြန်ရနိုင်တဲ့အခြေအနေမျိုးရှိဖို့လိုတယ်အဲ့ဒီအတွက်ကျွန်တော်တို့ဒီနည်းပညာအခမ်းအနားဟာအင်မတန်အရေးကြီးတယ်ဒါတစ်ချိန်လုံးကကျွန်တော်တို့ပြောလို့ပြောတာရှိတယ်ဒါနိုင်ငံရေးဆိုတာနိုင်တဲ့သူတွေရေးတာသမိုင်းကိုနိုင်တဲ့သူတွေရေးတာဆိုတာကအခုကတကယ်လို့ဒါနည်းပညာဖွံ့ဖြိုးလာပြီးတော့အားလုံးပွင့်လင်းတဲ့အခြေအနေမျိုးရလာပြီဆိုရင်လူတိုင်းကသမိုင်းကြီးနိုင်တဲ့သူတွေဖြစ်လာမယ်ဟလာဒီ Arab Spring မှာပဲကြီးကြီးကျွန်တော်တို့ဟိုမတရားတာဖိနှိပ်ချုပ်ဆယ်တာရှင်းပန်းနှိပ်စက်တာအစကြီးတစ်ဖြင့်ဥပဒေစိုးမိုးမှုကိုစိန်ခေါ်နေတာတွေအားလုံးအတွက်စိတ်ကြွရနေရမရှိတော့ဘူးအဲ့တော့တကယ်ကဒီဆက်သွယ်ရေးနည်းပညာတွေကိုထိန်းချုပ်မဲ့စာကိုယ်တွေကိုယ်၌ကတဦးချင်းဒီအစိုးရအဖွဲ့အစည်းတွေအလုံးက clean ဖြစ်အောင်လုပ်မယ်ဆိုရင်ဆန့်ရှင်းအောင်လုပ်မယ်ဆိုရင်ကျွန်တော်တို့လုံခြုံရေးဘက်ကဘာမှစိုးရိမ်စရာမရှိတော့ဘူးအဲ့တော့ကျွန်တော်တို့လုံခြုံရေးကိုစိုးရိမ်နေဆိုလို့ချင်းတစ်ဖက်ကကြတော့ကျွန်တော်တို့ပွင့်လင်းမြင်သာမှုကိုတားဆီးထားတဲ့သဘောမျိုးဖြစ်နေတယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့အဓိကကနိုင်ငံတာဝန်ရှိတဲ့သူတွေအားလုံးဤပညာနဲ့ပတ်သက်တဲ့အခမ်းအနားကိုအလေးနဲ့ထားတဲ့လူမှုတကယ်ကို
ပြည
်ပြန့်ပြန့်ခံစားကျင့်သုံးနိုင်တဲ့အခြေအနေမျိုးဖန်တီးပေးတဲ့လေလို့ကျွန်တော်အဲ့လိုပဲမြင်ပါ
ဟုတ်ကဲ့ကိုကိုကြီးရောကိုနေဖုန်းလာကောပောင်းဆွေးနွေးပြတာအထူးကျေးဇူးတင်ပါတယ်ခင်ဗျာဒီနေ့တော့ဒီလောက်ပါပဲနောက်တစ်ပတ်မှတွေ့ကြသေးတာပေါ့ခင်ဗျာ
VOA American အတန်းကနေဗုဒ္ဓဟူးနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနိုင်ခွဲစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီခွဲထိလှိုင်းဒိုမီတာ16 19 25တို့ကနေပြန်လည်ထုတ်လွှင့်ပေးသွားပါမယ်ရှင်။ဗုဒ္ဓဟူးနေ့ညပိုင်းမှာတော့နားဆင်နေကြပတ်စဉ်အစီအစဉ်တွေဖြစ်တဲ့ကျမကြီးနဲ့အားကစားကဏ္ဍတွေအပြင်ညပိုင်းမှာတော့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြဖို့ကြိုပြီးအသင့်ပေးပါရရှင်။ခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုမမိုးဖြူကကြီးညာပေးပါမယ
်။ဆီးရီးယားနိုင်ငံရဲ့တိုက်ခိုက်ညွန်ပေါင်းအဖွဲ့အစည်းကိုနိုင်ငံတကာထောက်ခံအားပေးမှုပေးဖို့အနောက်အင်အားကြီးနိုင်ငံတွေဆူယုံပြီးတိုက်တွန်းနေချိန်မှာပဲဆီးရီးယား Jihadist in Azu အဖွဲ့ဟာအကြမ်းဖက်အဖွဲ့ဖြစ်တယ်လို့ American ပြည်ထောင်စုကကြီးညာလိုက်ပါတယ်။အီဂျစ်နိုင်ငံမှာဘာသာရေးအယူမသီးသူတွေနဲ့အစ္စလမ်ဘာသာဝင်အယူသီးသူတွေရဲ့ထောက်ခံမှုအပြစ်ရတဲ့သမ္မတမိုဟာမက်မော်စီတို့ကြားနိုင်ငံရဲ့အမြင်ကွာဟမှုပို့ပြီးတော့နှက်ရှိုင်းလာနေတာကိုဖြေရှင်းနိုင်အောင်ဆွေးနွေးကြဖို့အီဂျစ်ထိပ်တန်းစစ်ဘုံချုပ်ကြီးဖာတာအယ်ဆစီကတောင်းဆိုလိုက်ပါတယ်ဗင်နီဇွဲလာသမ္မတဟူဂိုချာဗစ်ကျူဘာနိုင်ငံမှာကင်ဆာရောဂါအတွက်ခွဲစိတ်ကုသမှုခံရဖို့ရှိပါတယ်ကမ္ဘာအကြီးဆုံးဘဏ်ကြီးတွေကတစ်ခုဖြစ်တဲ့ HSBC ဗြိတိရှဘဏ်ကြီးကသူ့ရဲ့ငွေကြေးခွာခြားမှုကျွလွန်ခဲ့တာနဲ့ပတ်သက်ပြီးတော့ရောကြီးဒေါ်လာ3,100ပြည့်ရောက်ဖို့အတွက်သဘောတူခဲ့ပါတယ်ရွေးဝယ်စီးစမ်းသပ်မှုစီစဉ်ရဲ့တတိယမြောက်အစ်မြင့်နီးပညာ3ဒီစမ်းသပ်အာကာသယဉ်တစ်စင်းကိုအမေရိကန်ပြည်ထောင်စုကလွှတ်တင်လိုက်ပါတယ် X39B လို့ခေါ်တဲ့ဒီအာကာသယဉ်ဟာပြီး25ပြီးကျော်ရှည်လျားပါတယ်အင်္ဂါနေ့ကဖလော်ရီဒါပြည်နယ်ဒီကာနာဗာနယ်အငူကနေပြီးတော့လွှတ်တင်ခဲ့တာဖြစ်ပါတယ်ကမ္ဘာတစ်လွှာသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေကြေကြေပြန့်ပြန့်ရှိနေတော့ဖြစ်ပေမဲ့အပြောင်းလဲခြေလှမ်းတွေစနေတဲ့မြန်မာနိုင်ငံမှာတိုးတက်မှုတချို့တွေ့မြင်ရတယ်လို့သတင်းလွတ်လပ်ခွင့်စောင့်ကြည့်လေ့လာရေးအဖွဲ့ CPJ ကအင်္ဂါနေ့နေ့စွဲနဲ့ပြောဆိုလိုက်ပါတယ်
ဒီကနေ့အတွက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမမိုးဖြူကကြီးညာပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ပါ။အင်ဂျင်နီယာကတော့ဂျွန်အယ်လီဆန်ဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ16 19 25တို့ကနေအသံလွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ခဲ့တဲ့အတွက်လည်းကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.